Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါးလေး2022ခုနှစ်ဇွန်လ9ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့အတန်လင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
ကျမကတော့ဆုမြတ်ပါပါရှင်။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးစီးပွဲဖွင့်ပွဲမှာကမ္ဘာစင်ခေါ်မှုတွေကိုဒေတာတွေမိတ်ဖက်နိုင်ငံတွေနဲ့အတူတည်းဖြည့်ဆင်းသွားမယ်လို့သမ္မတကဂျိုးဘိုင်ဒန်ကကတိပြုခဲ့ပါတယ်။အမေရိကန်မှာတနိပ်ထိန်းချုပ်ရေးဆိုင်ရာဥပဒေကြမ်းကိုအောက်လွှတ်တော်ကအတည်ပြုခဲ့ပေမယ့်အထက်လွှတ်တော်မှအတည်ပြုနိုင်မှုအတွက်စူးစမ်းရအောင်မှဖြစ်ပါတယ်။အစိုးရလျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဒေါက်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးကစွဲချက်ကျင်လိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးသတင်းနေနဲ့အတူကြာသပတေးနေ့ညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ကောင်စီသတင်းပေးဒလန်ဆိုတဲ့စွပ်စွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးဝန်ထမ်းတအူမွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ညနေတုန်းကအသက်ခံလိုက်ရပါတယ်။နေမည်တွင်လက်ရှိလုံခြုံရေးအခြေအနေကဘယ်လိုရှိပါသလဲ။
မျိုးပေါ်မှာလည်းနေရာတော်တော်များများမှာစစ်စစ်ဆုံးဒီကြီးတဲ့ခါတိုင်းလိုမျိုးမဟုတ်တဲ့နဲ့ဥမာလူတယောက်ဆိုရင်ကားနဲ့လမ်းကားပေါ်အစဉ်စီချာစစ
်ဒေသခံတဦးကလုံခြုံရေးအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီလိုပဲဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိတဲ့ရခိုင်ပြည်နယ်အမ်းမြွနယ်မှာလည်းစစ်ကောင်စီခန့်အုပ်ချုပ်ရေးမှုတဦးဓာတ်နဲ့ထိုးပြီးအသက်ခံခဲ့ရပါတယ်ဒီလိုအခြေအနေနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မုံနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးစီးပွဲဖွင့်ပွဲမှာကမ္ဘာစင်ခေါ်မှုတွေကိုဒေတာရင်းမိတ်ဖက်နိုင်ငံတွေနဲ့အတူဖြည့်ဆင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုလိုက်ပါတယ်။အမေရိကတိုက်နိုင်ငံတွေရဲ့အနာဂတ်အတွက်ဒီမိုကရေစီလိုအပ်တယ်လို့သမ္မတဘိုင်ဒန်ကမိန့်ခွန်းနဲ့မှပြောကြားခဲ့တာပါ။
As we meet again today in a moment when democracy is under assault around the world let us unite again
ကမ္ဘာ့ဝမ်းမှာဒီမိုကရေစီစနစ်တိုက်ခိုက်ခံနေရချိန်မှာအခုလိုတွေးဆမှုကနေစီလုံးကြဖို့နဲ့ဒီမိုကရေစီစနစ်ကအမေရိကသမိုင်းကိုပုံဖော်ယုံတင်မကပဲအမေရိကအနာဂတ်အတွက်ဒီမိုကရေစီစနစ်ကမရှိမဖြစ်လိုအပ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ကမ္ဘာအနောက်ဖက်ခြမ်းမှာရှိတဲ့အမေရိကတိုက်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မာလာအောင်လုပ်ဖို့လဲသမ္မတဘိုင်ဒန်ကကတိပြုခဲ့ပြီးစီးပွားရေးတာယာဝါပြောစီရေးမိဖက်သဘောတူညီချက်တစ်ကိုလည်းကြီးညာအဆိုပြုခဲ့ပါတယ်စီးပွားရေးကိုအောက်ခြေကစတိုးတက်အောင်အထောက်အကူဖြစ်မဲ့သဘောတူညီချက်ဖြစ်တယ်လို့ပြောကြပါတယ်အမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်ထောင်စုစီကိုတရားမဝင်ရွှေ့ပြောင်းအခြေချဖို့ကြိုးစားသူတွေလာရောက်နေတဲ့ပြဿနာရှိနေချိန်မှာဘေးကင်းအောင်ကြုံပြီးတော့စနစ်တကျဖြစ်တဲ့နိုင်ငံရွှေ့ပြောင်းအခြေချမှုကအမေရိကန်ပြည်ထောင်စုအပါအဝင်အားလုံးရဲ့စီးပွားရေးအတွက်ကောင်းပေမဲ့တရားမဝင်ပြောင်းရွှေ့အခြေချတာကိုတော့လက်မခံနိုင်ဘူးလို့အမေရိကန်သမ္မတကဗိုလ်ထုံးနေတော်ကမင်ကွန်းနဲ့မှပြောကြားခဲ့ပါတယ်အမေရိကတိုက်နိုင်ငံတွေတာယာဝါပြောဖို့နဲ့တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာရှိနိုင်ဖို့အတွက်ဒီထိပ်သီးစည်းဝေးပွဲကိုကျင်းပနေတာပါအမေရိကတိုက်နိုင်ငံတွေအတွက်စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုသမ္မတဘိုင်ဒန်လာမယ့်ရက်ပိုင်းအတွင်းကြေညာမယ်လို့လည်းမျှော်လင့်ရပါတယ်ဒီထိပ်သီးစည်းဝေးပွဲကိုလူခွင့်ရမှတ်တမ်းမကောင်းတဲ့ကျူဘာ၊ဗင်နီဇွဲလားနဲ့နီကရာဂွာနိုင်ငံတွေကိုမဖိတ်ကြားတဲ့အတွက်မက္ဆီကို၊ဂွာတီမာလာအပါအဝင်အမေရိကတိုက်နိုင်ငံတို့ကခေါင်းဆောင်တွေကတပိတ်မှောက်ပြီးမတက်ကြပါဘူးရှင်
အမေရိကန်နိုင်ငံမှာပဲတနက်ထိန်းချုပ်ရေးဥပဒေမူကြမ်းအောက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။ကျေကျေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးဥပဒေမူကြမ်းကိုအောက်လွှတ်တော်မှထောက်ခံမဲ့223မဲ၊ကန့်ကွက်မဲ့204မဲနဲ့မနေ့ညကကတ်ပြီးအတည်ပြုနိုင်ခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာမောင်းပြန်ရိုင်ဖယ်တနက်ဝယ်ယူနိုင်တဲ့အကန့်အသတ်ချက်ကိုမြင့်တင်လိုက်ပြီးကြီးစံ15တောင်းထက်ပိုထက်နိုင်တဲ့ကြီးကတ်တွေရောင်းချမှုကိုပိတ်ပင်ဖို့ထည့်သွင်းထားပါတယ်။ဒါပေမဲ့အမေရိကန်တက်လွှတ်တော်မှာတော့ဒီကန့်အသတ်ချက်ထက်စိတ်ကျမ်းမာရေးအစီအစဉ်ကြောင်းလုံးကြုံရင်းနဲ့တနက်ဝယ်ယူသူရဲ့နောက်ကျောင်းရာသွေးစစ်ဆေးမှုတွေကိုသာဦးစားပေးညှဉ်းခုံနေတာမို့အခုဥပဒေကြမ်းဆက်အတည်ပြုဖြစ်ဖို့တော့မလွယ်သေးပါဘူးအမေရိကန်မှာတနက်ဖြစ်ခဲ့တည်ဆဲမှုတွေအများဖြစ်နေပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတက်ဆက်စ်ပြည်နယ်မူလာရန်ကျောင်းကလေး15ယောက်ပြစ်ဒဏ်ခံရမှုပြီးနောက်တနက်ထိန်းချုပ်ရေးဥပဒေပိုတင်းချက်ဖို့စနစ်မှုတွေမြင့်တက်လာခဲ့ပါတယ်ဒါပေမဲ့ဒီအောက်လွှတ်တော်မူကြမ်းကြောင်းတော့အစိုးရပါတီဖြစ်တဲ့ Democratic Party ကလွှတ်တော်အမတ်တွေအနေနဲ့နဝမာလာရွက်ကောက်ပွဲမှာတနက်လွယ်တကူဝယ်ယူနိုင်မှုပေါ်စိုးရိမ်နေတဲ့ပြည်သူတွေနဲ့ရက်တီတာကိုပြပြီးမဲပူဆွေးနိုင်မှာဖြစ်ပါတယ်ခင်ဗျ
Ukraine နိုင်ငံအရှေ့ပိုင်း Severo Donetsk မြို့ကတိုက်ပွဲဟာအခက်အခဲဆုံးတိုက်ပွဲတစ်ခုဖြစ်တယ်လို့သမ္မတ Vladimir Zelensky ကပြောကြားလိုက်ပါတယ်။ Donbas ဒေသရဲ့ကံကြမ္မာဟာ Severo Donetsk မြို့ပေါ်မှာမှူတည်နေတယ်လို့သူကပုံထုံးတွေကပြောကြားခဲ့တာပါ။ရုရှားတို့ရဲ့အပြင်းထန်တိုက်ခိုက်မှုကြောင့်မြို့ဆိုနေရာတွေကနေယူကရိန်းတပ်တွေတပ်ဆုပ်ခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကမြို့တဝက်လောက်ကိုယူကရိန်းတပ်တွေထိန်းချုပ်နိုင်ခဲ့တာပါ။ဒါပေမဲ့ရုရှားတို့ဘက်ကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အတွက်တပ်ဆုပ်ခဲ့ရတာဖြစ်တယ်လို့လူဟန်စတေတာအုပ်ချုပ်ရေးမှူးကယူကရိန်းသတင်းမီဒီယာကိုပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲရုရှားကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ FAO ကနေထုတ်ပေးပါလို့ယူကရိန်းသမ္မတဇယ်လန်စကီကတောင်းဆိုပါတယ်။ယူကရိန်းထွက်ကြုံပြောင်းတိနှံတွေလိုရာတင်ပို့လို့မရအောင်လို့ယူကရိန်းစစ်ကမ်းတွေကိုရုရှားကပိတ်ဆို့ထားတဲ့အတွက်ကမ္ဘာအစားအသောက်ပြဿနာဖြစ်နေရတယ်လို့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ OECD နှစ်ပတ်လည်အစည်းအဝေးမှာသမ္မတဇယ်လန်စကီကဗီဒီယိုလင့်ပေါ်ကနေမိန့်ခွန်းပြောကြားခဲ့ပါတယ်။ဒါကြောင့်ရုရှားကိုရေးစီအထိနာစေမဲ့အရေးယူတန်းခတ်မှုတွေလုပ်ပါလို့သူကဒီကနေ့တိုက်တွန်းလိုက်တာပါ။ကြုံပြောင်းဆတဲ့ယူကရိန်းထွက်ကုန်တန်ချိန်22တန်းလောက်နိုင်ငံသားမတင်ပို့နိုင်ပဲဖြစ်နေပါတယ်။ဒါကြောင့်အာဖရိကနိုင်ငံတွေအဓိကဖြစ်တဲ့ဖွံ့ဖြိုးဆဲနိုင်ငံအများစုမှာအစားအသောက်ပြက်လက်မဲ့အန္တရာယ်ကြုံနေရပါတယ်ရှင
်။အခုလိုဒီယူကရိန်းနဲ့ရုရှားတို့ကောက်ပွဲတည်နေတဲ့တခြားကုန်တွေနိုင်ငံသားတင်ပို့ခွင့်ရရေးအတွက်ကုလသမဂ္ဂကလည်းကြိုးပမ်းနေပါတယ်လို့အထွေထွေမှုချုပ်ကဆိုလိုက်ပါတယ်။ဒီစစ်ဖြစ်နေတဲ့နှစ်နိုင်ငံထုတ်တန်းသန်းနဲ့ချီမဲ့ကြုံပြောင်းတဲ့တခြားအစားအစာတွေနဲ့ပစ္စည်းတွေတင်ပို့ခွင့်သဘောတူချက်တစ်ခုရနိုင်ဖို့ကြိုးစားနေတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကဆိုလိုက်ပါတယ်။အထွေထွေမှုချုပ်ဂူတရက်စ်ကစားတော့ကုန်ဈေးနှုန်းတွေဆန်းကျင်တင်မြင့်တက်နေတယ်ဓာတ်မြောစာဈေးနှုန်းတွေကလည်းနှစ်မကတက်သွားတာကြောင့်စိုးရင်စရာဖြစ်လာနေတယ်ဓာတ်မြောစာမရှိရင်ပြောင်းတဲ့ဂျုံကစအခြေခံဖြစ်တဲ့ဆန်စဘာဝမလုံလောက်တဲ့ပြဿနာရင်းဆိုင်ရမှာဖြစ်ပြီးအာရှနဲ့အမေရိကတိုက်ကပြည်သူတန်းရာနဲ့ချီပေါ်ဆိုးကျိုးကြီးကြီးမားမားကြောက်လာမယ်ဒီနှစ်မှာစားနေခါရှိပြီးသားကိုလက်လန်းမမီတာဖြစ်ပြီးနောက်နှစ်ကျရင်စားနေခါပါပြတ်သွားတာအထိကြုံနိုင်တယ်လို့ဆိုလိုက်ပါတယ်ယူကရိန်းပို့ကုန်စားတောက်တင်တဲ့ရုရှားစားတောက်တင်တဲ့ဓာတ်မြောစာတွေကိုကမ္ဘာဈေးကွက်တင်ပို့ရောင်းချခွင့်ပြုဖို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအတွင်းမှုချုပ် Robert G. Greenspan နဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကြီးကဲ Martin Griffiths တို့နဲ့လည်းညှိနှိုင်းနေတယ်လို့အတွင်းမှုချုပ် Guterres ကဆက်ပြောခဲ့ပါတယ်ခင်ဗျ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါသေးရှင
်။ချွန်လာကိုရဲ့ဂျာတာရင်းညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါသေးရှင်။ဒေါန်ဆန်းစုကြည်ပေါ်အစိုးရလျှက်ဝက်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးကစွဲချက်တင်လိုက်ပါတယ်။ NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တန်နယ်စီကတွေးရှိတဲ့အချက်အလက်တွေကြောင့်ရှွန်တန်နယ်နဲ့ဒေါန်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။စွဲချက်တင်လိုက်တဲ့အပေါ်ဒေါန်ဆန်းစုကြည်တို့ဘက်ကအယူခံတင်မယ်လို့စုံစမ်းသိရှိရပြီးတရားလိုဖြစ်တဲ့ရဲမှုအောင်မျိုးတွေနဲ့အမှုဆက်2ဦးအပါအဝင်4ဦးကိုပြန်ခေါ်တက်တယ်ဖြစ်နေခေါ်ထားပါတယ်။နေပြည်တော်တရားရုံးမှပြုလုပ်တဲ့ဒီနေ့ဂျာနာဘွဲကိုတရားစွဲခံထားရသူတွေဘက်ကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှွန်တန်နယ်ရဲ့ laptop computer ထဲမှာတွေ့ရှိတဲ့စာရွက်စာတမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှို့ဝှက်ချက်အဥပဒေနဲ့ညီဆွတဲ့စာရွက်စာတမ်းတွေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကပြောခဲ့တယ်လို့သိရပါဗျ။နောက်သတင်းမဲ့ကြတာပြီးနေမှာဒီအမှုကိုဆက်လက်ဆစ်ဆေးမှာပါ။ Australia နိုင်ငံသားဖြစ်တဲ့ရှွန်တန်တို့အပေါ်မြန်မာအစိုးရဒါဒီအစိုးရလျှို့ဝှက်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ဒီကနေ့ကြားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကိုလည်းကြားနာခဲ့ပါတယ်။စီးပွားရေးပညာရှင်တာနောရဲ့အမှုတွေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေကို VOA ကဆက်သွယ်မိခဲ့ပေမဲ့အမှုစစ်ဆေးနေဆဲဖြစ်လို့ဖြေဆိုဖို့ညှဉ်းဆန်းပါတယ်။ Australia တန်ယုံဘက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။သူ့ရဲ့အမှုကြားနာပွဲတွေမှာ Australia တန်ယုံတာဝန်ရှိသူတွေကလည်းစစ်ကောင်စီကလာရောက်ကြားနာခွင့်မပေးပါဘူး။စစ်တပ်အာဏာသိမ်းပြီးနောက်မှာဖမ်းဆီးခံခဲ့ရတဲ့ရှွန်တန်နောကိုလွှတ်ပေးပြီးအတွက် Australia အစိုးရကလည်းတောင်းဆိုထားပါတယ်။ဒီကနေ့စွဲချက်တင်ခဲ့တဲ့ဒီမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကြားခံရနိုင်ပါရဲ့ရှင
်။ထိုင်းနိုင်ငံမှာတော့ဆေးချောက်ရောင်းဝယ်အသုံးပြုမှုတွေကိုရှော့ပေါက်ပေးလိုက်ပါပြီ။ဆေးချောက်ကိုဆေးဝါးအဖြစ်နဲ့တရားဝင်စိုက်ပျိုးသုံးစွဲခွင့်ပေးလိုက်တာပါ။ဆေးချောက်ကိုမှန်မှန်ကန်ကန်အသုံးပြုနိုင်မှုရည်ရွယ်တယ်လို့ထိုင်းစစ်မှိုင်ဝန်ကြီးအနုထင်ချောက်ဝီရခုကပြောပါတယ်။
ထိုင်းနိုင်ငံသားရောက်ခောက်ကြ ถ้าเราเข้าใจแล้วกัญชามันก็จะเป็นทองคำ
ดีเสียเจ้ากูไม่รู้ว่าต้องชาในนาโกฉันรู้ติชาเต็มอะไรအခုလိုမှန်မှန်ကန်ကန်သိချမယ်ဆိုရင်ဆေးကြောက်ကရွှေလိုတန်ဖိုးရှိရမှုသုံးဖို့အားပေးတင်ပါတယ်လို့ပြောသွားတာပါထိုင်းနိုင်ငံတွင်ဆေးကြောက်ကိုစေကူတာမှုတဲ့တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်မယ်ပေးလိုက်ပြီးမယ်အပြော်မသုံးဖို့ကိုတော့ဆက်ကန့်သက်ထားပါတယ်မနက်ဖြန်ကစအခုလိုတရားဝင်ခွင့်ပြုလိုက်တာကြောင့်ထိုင်းစီးပွားရေးအတွက်အထောက်အကူပြုစီမယ်လို့ဝန်ကြီးကမျှော်လင့်ထားချိန်မှာဟိုးရှိရှိတုန်းကထိုင်းမှာဆေးကြောက်ဆေးတင်းလေးရိုးရာသုံးဆွဲခဲ့တာအမှတ်ရခဲ့သူတွေအတွက်တော့အိမ်မက်တွေတကယ်ဖြစ်လာပြီလို့ဆေးကြောက်ပြောင်းနဲ့ရှူခဲ့တဲ့အသက်အရွယ်ရလာသူတူကဆိုပါတယ်အကန့်အသတ်နဲ့စိုက်ပျိုးခွင့်ပြုလုပ်တာကြောင့်လဲဆေးကြောက်ကြိုက်နိုင်ငံသားတွေအပြင်ထိုင်းတချို့အတွက်ပါစီးပွားဖြင့်စိုက်ပျိုးရောင်းချလူတွေရှိလာပါတယ်ဒါပေမဲ့အခုခွင့်ပြုချက်ကစေဝါဖြစ်သုံးဖို့သာဖြစ်ပြီးလူများသွားလာရနေရာတွေမှာတော့အပြောတောက်သုံးခွင့်မရှိဘူးလို့ထိုင်းဆွေရကသတိပေးထားပါတယ်ဒါကိုကျူလင်တော့ထောက်တန်3လနဲ့တန်ငွေပတ် 15,000 ချမှတ်နိုင်တယ်လို့ဆိုပါတယ်ခင်ဗျ
အမေဇုန်တက်တော်ရဲမှာပျောက်ဆုံးနေတဲ့ဗြိတိန်နိုင်ငံကသတင်းတောက် Don Phillips ကိုရှာဖွေရေးအပူတပြင်းစုံစမ်းလုပ်နေတယ်လို့ Brazil အာဏာပိုင်တွေကပြောပါတယ်။အင်္ဂါနေ့ကစလို့ရဲတပ်ဖွဲ့တွေအပြင်စစ်တပ်ကိုပါဖျက်ချပြီးတော့ရှာဖွေရေးတွေလုပ်နေပါတယ်။ Guardian နဲ့ Washington Post သတင်းစာတိုက်ရေးတွေအပါအဝင်တခြားသတင်းဌာနတွေအတွက်အလွတ်တန်းသတင်းတောက်လုပ်နေသူ Don Phillips နဲ့ဌာနေတိုင်းရင်းသားတွေအရေးလှုပ်ရှားဆောင်ရွက်သူ Bruno Pereira တို့ဝေးလံခေါင်ဖျားတဲ့အမဲစိန်တက်တော်ရဲမှာလွန်ခဲ့တဲ့3ရက်ကျော်ကပျောက်ဆုံးသွားတဲ့အတွက်တမရဂျာယေပေါ်ဆနာရိုအစိုးရအနေနဲ့ရှာဖွေပေးဖို့တောင်းဆိုမှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။အရင်အမြင့်အပြည့်တုံးပြီးတော့ရေးပေါ်ရှာဖွေရေးတိုးမြင့်လောက်စွာမို့တောင်းဆိုတဲ့အိတ်ခွင်ပေးစာကိုသတင်းလုံငန်းကြီး20ထက်မနည်းကအက်ဒီတာတွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကဘရာဇီးလ်တမရကိုဒီကနေ့ဇွန်လ9ရက်နေ့မှာပေးပို့ခဲ့ကြပါတယ်။ဘရာဇီးလ်ကဘောလုံးအကျော်အမော်ပီလီကလည်းအစိုးရအနေနဲ့ရှာဖွေရေးလုပ်ငန်းတွေတိုးမြှင့်လုပ်ဖို့အတွက် Twitter ပေါ်မှာရေးသားတောင်းဆိုခဲ့ပါတယ်။သူတို့နှစ်ယောက်ကိုဘရာဇီးလ်နိုင်ငံအနောက်ပိုင်းကအီတာကေးမြစ်ထဲမှာတနင်္ဂနွေနေ့မနက်ကနောက်ဆုံးတွေ့ခဲ့တာပါ။သူတို့ပျောက်ဆုံးတဲ့နေရာမှာဌာနေတိုင်းရင်းသားအများအပြားနေထိုင်ကြတယ်လို့တရားမဝင်သက်ခုတ်သမားတွေ၊တရားမဝင်တပ်တူတူသူတွေ၊အမဲလိုက်သူတွေ၊မူရစီအတွက်ကိုကိုပင်တရားမဝင်စိုက်ပျိုးတဲ့ဂိုင်းတွေနဲ့ချက်စားပါတယ်ရှင်။
American မှာတော့တထေးကြီး Elon Musk ကို Twitter company ရောင်းချမဲ့ကိစ္စအတွက်အစုရှယ်ယာရှင်တွေမဲခွဲစိမ့်ဖို့စီစဉ်ထားကြပါတယ်။ American billion ကျော်တထေးကြီး Musk ကိုဒေါ်လာ44ဘီလီယံနဲ့ Twitter company ကိုရောင်းမဲ့ကိစ္စ August အစောပိုင်းမှာအခုလိုဆုံးဖြတ်ဖို့ရှိတယ်လို့ Twitter company ကြီးတန်းရာရှိတွေကဆိုပါတယ်။ Twitter သုံးဆွဲသူတွေအတွက်အသုံးမဝင်တဲ့ spam တွေ account တွေနဲ့ဆိုင်တဲ့ချက်လက်တွေကို Twitter company ကပြပဖို့ပြက်ကွက်ခဲ့တယ်ဆိုရင်တော့အခုဝဲဝိုးကိစ္စပါပြတ်သွားနိုင်တယ်လို့ Elon Musk ရဲ့ရှင်တွေကသတိပေးခဲ့ပါတယ်ဒီပေါ်မှာတော့ကုမ္ပဏီရောင်းချမှုဖြစ်မြောက်ရေးအတွက် Twitter ဘက်ကအပြည့်သဘောဆောင်ဆက်လုပ်ပေးခဲ့တဲ့အနေနဲ့ဒီသတင်းအချက်အလက်တွေကိုမျှဝေပေးမယ်လို့ Musk ကလိုက်လျောပေးခဲ့ပါတယ်ခင
်ဗျာ။ဂျာတာပင်းညရဲ့ထိတ်တန့်ရောက်သတင်းတွေကို Musk မျက်မှောင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ WHO ဝန်ထမ်းတဦးကိုဒလန်ဆွဆွဲချက်နဲ့တက်ခံလိုက်ရတဲ့အကြောင်းသတင်းတင်ဆက်ပေးကြပါမယ်။ရှိကောင်စီသတင်းပေးဒလန်ဆိုတဲ့ဆွဆွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတဦးမွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ဇွန်လ10ရက်နေ့ကအသက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။တည်ဆုံးသူဦးမျိုးမင်းထွတ်ဟာရှိကောင်စီတပ်နဲ့ပတ်သက်ဆက်နွယ်နေလို့တပ်ဖြတ်ခဲ့ကြောင်းမော်လမြိုင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်းရန်ကုန်ကနေသတင်းပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မွန်ပြည်နယ်မော်လမြိုင်မြို့ကတန်လွင်လန်းဥယျာဉ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့WHO ဝန်ထမ်းတဦးမနေ့ကဇွန်လ10ရက်ညနေပိုင်းမှာလှုပ်ကြံတက်ဖြတ်ခံရကြောင်းဒေသခံအမျိုးသမီးဒေါ်မိုးဝေကပြောပါတယ
်6နိုင်လောက်ပေါ့လေ9နိုင်ကြီးကျော်6နိုင်လောက်ခဲမှာပေါ့အဲ့မှာဒါလို့ဥယျာဉ်ဒီမှာလမ်းရှိတယ်အဲ့လမ်းကြားလိုမျိုးပေါ့အဲ့မှာလူတူပြတ်ခံရတယ်တူတူဝါလဲဆိုတော့မသိဘူးငောင်းမအိမ်ဒီ PDF လာပါလားသူတို့ထုတ်ပြန်တဲ့ဟာထုတ်ပြန်ထားတာတွေ့တာတော့မောင်မြန်ရုံးနယ်ကတူကတော့ရေးပတ်ဖွဲ့ကအမျိုးမင်းပုတ်ဆိုတဲ့သူတို့ထပ်တဲ့သူတွေကြောင်းပေါ့လေ
တေဆုံးသူဦးမျိုးမင်းထွတ်ဟာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရုံးကနေအေဂိုအပြန်တန်လွင်ဥယျာဉ်လမ်းနာမှာလှုပ်ကြံတက်ဖြတ်ခံရတာပါမော်လမြိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းထုတ်ပြန်ထားပြီးတော့တိုက်ဆုံသူဟာမော်လမြိုင်မြို့အတွင်းအဲဇင်းစစ်ဆေးရမှာပါဝင်သူဖြစ်တယ်လို့အရွယ်မရောက်သေးတဲ့အမျိုးသမီးတွေကိုဖျားယောင်ဖျက်ဆီးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့တတ်ခဲ့တာလို့ဖော်ပြထားပါတယ်တိုက်ဆုံသူဦးမျိုးမင်းထွတ်ဟာ WHO မြန်မာရုံးမှာငါးနှစ်နီးပါးကားဒရိုင်ဘာဖြစ်တာဝန်ထမ်းဆောင်ခဲ့သူပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးအသက်ခံရတဲ့ဖြစ်စဉ်အပေါ်အလွန်တရာဝန်ထမ်းချေကွဲရတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုလည်းဖြစ်တဲ့မစ္စတာရာမန်နန်တန်ဘလက်ခရစ်နာကကြေညာချက်ထုတ်ပြန်ပါတယ်ကုလသမဂ္ဂရဲ့ဗမ် ဖို့လည်းတောင်းဆိုထားပါတယ်။အခုလိုအရက်သားတွေအပေါ်အကြမ်းဖက်တဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ရှုံချကြောင်းလည်းဒီကြေညာချက်မှာဖော်ပြပါတယ်။အခုဖြစ်စဉ်ပေါ်မျှတတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့မျှော်လင့်တယ်လို့လည်းကုလသမဂ္ဂဌာနကိုယ်စားလှယ်ရဲ့ကြေညာချက်မှာပါရှိပါတယ်။မော်လမြိုင်မြို့ကန်တူဦးကတော့အခုလိုဝန်ထမ်းတဲ့အရက်သားတွေအပေါ်လုံးကြံတက်ဖြတ်တာမျိုးကိုလက်သိမခံနိုင်ကြောင်းအခုလိုပြောပါရယ်
။ဒါဘယ်လိုလုံးလက်ခံရမလဲ။သူကဒီလိုကြိုးပြလုံးနဲ့လုံးနေတဲ့ဥစ္စာကိုသူတို့အလိုကိုမလိုက်ဒီလိုကိုမထောက်ခံဘူးဆိုပြီးတော့ပေါ်မြင်တဲ့ဒါဆက်ရင်တဲ့ပေါ်မြင်တဲ့ရှုံးနေတော့အဲ့ဒါလွှဲတာပေါ့။ကိုယ်ကသူကသူ့ကိုကိုယ်သက်အဲ့လိုလက်ဆက်ရှိကြတာမျိုးပါ။ဒါကလည်းအချက်ဖက်တာတစ်မျိုးပေါ့
။မော်လမြိုင်မြို့အတွင်းလုံးကြံခံရပြီးနောက်ပိုင်းလုံခြုံရေးစစ်ဆေးမှုတွေများလာတယ်လို့မော်လမြိုင်မြို့ကန်ဒေါ်မိုးဝေကပြောပါရယ
်မြို့ပေါ်မှာလည်းနေရာတော်တော်များများမှာစစ်စစ်ဟုတ်ဒီကြီးတယ်ခါတိုင်းလိုမျိုးမဟုတ်တဲ့နဲ့ဥမာလူတယောက်ဆိုရင်ကားနဲ့လိုင်းကားပေါ်အစင်ပြီးချက်စစ်ပြီးတော့တကူလုံးစစ်ပြီးတော့လုံခြုံရေးတွေကတော့လူတင်းကြတာမနေရပါဘူ
းမော်လမြိုင်မြို့တွင်းမှာ PDF အဖွဲ့နဲ့ဆက်ဆက်နေတယ်ဆိုပြီးဖမ်းဆီးမှုတွေလည်းရှိနေတယ်လို့မြို့ကန်တူဦးကပြောပါရယ်
ဘူလာကလေးလာပါဝါတဲကနဆယ်လေးလားရှိဘောဒီကြက်နဲ့ဆက်တယ်ဘူးလို့လူတရားဆွဲရတာဘောဒီဘူးလေးလို့သူဖမ်းလို့ပြောတာဘောလွန်ခဲ့တဲ့ညအခုဆိုမညပြီးပါရဲ့ဘောတရားလည်းမဆွဲရလေအစီအစဉ်ကြီးရဲ့စာမှာ
မူပီနယ်အတွင်းမှာရတအုပ်ချုပ်ရေးမှုတွေကို PDF အဖွဲ့ကနေမကြာခဏလုံးကျန်တက်ဖြတ်မှုတွေရှိနေတာပါစစ်တပ်ကနေအာဏာသိမ်းပြီးနောက်ပိုင်းစစ်အုပ်ချုပ်ရေးကိုလက်မခံတဲ့လူငယ်တွေကဒေသခံကာကွယ်ရေးအဖွဲ့ဖွဲ့ပြီးစစ်တပ်ကိုခုခံလာကြတာပါတချိန်တည်းမှာပဲစစ်တပ်နဲ့ဆက်နွယ်သူစစ်ကောင်စီတရင်ပေးဒလန်းဆိုပြီးဆွဆွဲတပ်ဖြတ်မှုတွေရှိနေတယ်လို့စစ်တပ်ဘက်ကလည်း PDF နဲ့ဆက်နွယ်သူတွေကိုပြစ်ခတ်ဖမ်းဆီးမှုတွေရှိနေပါတယ်ခင်ဗျာ
စစ်ကောင်စီတရင်ပေးဒလန်းဆွဆွဲချက်နဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတအူမွန်ပြည်နယ်မော်လမြိုင်မှာအသက်ခံရတဲ့တရင်ကိုငင်းကြံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်အမ်းဘတ်မှာလည်းစစ်ကောင်စီခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးမှုတအူလုံခြုံခံရတဲ့အကြောင်းကိုတင်ပြပါမယ်ရခိုင်ပြည်နယ်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာစစ်ကောင်စီကနေခန့်ထားတဲ့အုပ်ချုပ်ရေးမှုတအူဒီကနေ့မနက်ပိုင်းကဓာတ်ထိုးခံရပြီးတော့တေဆုံးသွားတယ်လို့အမ်းမြို့မှာရဲစခန်းကပြောပါတယ်တည်ဆုံးသွားတဲ့အုပ်ချုပ်ရေးမှုဟာစစ်တပ်အာဏာမသိမ်းခင်တုန်းကမှုကင်းသတင်းတောက်တူဖြစ်ပါတယ်။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်တပ်ကသူ့ကိုအမ်းမြို့နယ်အမှန်ငါအုပ်ချုပ်ရေးမှုအဖြစ်ခန့်လိုက်တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင်
။ရခိုင်ပြည်နယ်ကနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုတအုပ်ကိုဒီနေ့မနက်ပိုင်း9:00လောက်မှာလူနှစ်ယောက်လာပြီးတော့ဓာတ်နဲ့ထိုးသွားတယ်လို့အမ်းဒေသခံတွေကပြောပါတယ်။တည်ဆုံးသွားသူဟာအမ်းမြူနယ်အမှတ်၅ရပ်ကွက်အုပ်ချုပ်ရေးမှူးဖြစ်ပြီးတော့နေရင်အနီးကစစ်မှုထောင်ရုံအနီးမှာဓာတ်ထုတ်ခံပြီးတည်ဆုံးသွားတာဖြစ်တယ်လို့အမ်းတက်ကြွလှူရှားသူကိုမျိုးလင်ကပြောပါတယ
်။အဒေါ်ဒုခရတဲ့နေရာကလည်းအမှတ်ငောရပ်ကွက်ပေါ့နော်။အဒေါ်ဒုခရတဲ့အုပ်ချုပ်ကလည်းအမှတ်ငောရပ်ကွက်အုပ်ချုပ်ရေးမှူးပေါ့။အဲဆိုခရတဲ့နေရာကတော့လေစိတ်မုံထောင်ရုံနဲ့အဒေအမှတ်ငောအုပ်ချုပ်ရေးမှူးသူပိုင်တဲ့အဲ့ဒီနှစ်ခုကြောမှာဒေါက်ထုတ်ခံရတယ်လို့သိတယ်ပေါ့နော်အာတိုးတာကနှစ်ဦးတော့အကင်းအကင်းသိရတယ်ပေါ့နော်နှစ်ဦးထိုးတယ်ပေါ့နော်နှစ်ဦးထိုးတဲ့ခါမှာနောက်ပါတရားရှိကတရားထိုးတယ်လို့သိရတယ်ပေါ့အဲ့ဒီထိုးခံရတဲ့နေရာတဲ့အမျိုးမကြီးစခန်းထဲလည်းမဝူးဘူးပေါ့ပေါ့အမင်းတော့ပါသိတယ်ပေါ့နော
်အမျိုးနဲ့အမှတ်၅ရပ်ကွက်အုပ်ချုပ်ရေးမှုဒါထုတ်ခံပြီးတည်ဆုံးသွားတာမှန်ကန်တယ်လို့လည်းအမျိုးမရဲစခန်းမှုကဒီကိုအတိအပြုပြောဆိုခဲ့ပေမဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ပြောဆိုတာတော့မရှိခဲ့ပါဘူး။အဲဒီဓာတ်ထုတ်ခံပြီးတည်ဆုံးသွားတဲ့အုပ်ချုပ်ရေးမှူးဦးပိုင်ပိုင်ဟာစစ်တပ်အာဏာမသိမ်းခင်ကတည်းကမူကင်းသတင်းတော့လုတ်ကင်ခဲ့ပြီးတော့အာဏာသိမ်းပြီးနောက်ပိုင်းမှာတော့သူ့ကိုစစ်တပ်ကအမ်းမြူနဲ့အမှတ်၅ရပ်ကွက်အုပ်ချုပ်ရေးမှူးအဖြစ်ခန့်လိုက်တာဖြစ်တယ်လို့လည်းအမ်းတက်ကြွလှူရှားသူကိုမျိုးလွင်ကဗီဒီယိုကိုပြောပါရတယ
်။အပစင်မတော့သူအုပ်ချုပ်ရေးမှူးမဖြစ်ခံတော့သူကအမှုခတ်တဲ့တန်းဆောင်ဆိုပြီးအလုံးလုံးတာရှိတယ်ပေါ့နော်
အဲ့ဒါကလည်းဒီနေ့အခါမှာလည်းစိတ်ဓာတ်ကလည်းဘိုင်းလေးနဲ့ဆက်တဲ့အောင်ဆုံးမှုတွေထဲမှာတူပါလာတယ်ပေါ့အောင်မြင့်တယ်မှာပထမအောင်ဆုံးအောင်ဆုံးမှုတွေဆက်တဲ့အချိန်မှာတူပါလာတယ်ပေါ့စိတ်ဓာတ်ကဒီလိုရတဲ့ဒီကိုဆက်တဲ့အချိန်မှာအဲ့ဒီဘုတ်တူဆုံးသွားတဲ့အမှန်ကရောက်အောင်ဆုံးမှုပြည်လာတယ်ပေါ့နော်အချို့ရမှုကိုဒါနဲ့ထိုးသွားတဲ့သူဖမ်းမမိသေးသလိုဘယ်သူပဲဝါဆ အမျိုးပေါ်မှာလည်းပြီးခဲ့တဲ့လကတနက်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုတွေမြင့်တက်ခဲ့ပါတယ်။မြို့ပေါ်ရက်ကွာအထူးသဖြင့်မြန်မာစစ်တပ်တိုင်းဌာနချုပ်ချေဆိုင်ရာမြို့မှာအခုလိုအုပ်ချုပ်ရေးမှုတူအသက်ခံရတာကြောင့်အန်ဒေသခံတွေရဲ့စိုးရိမ်တွေပိုကြီးလာတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကြခိုင်းဒီနယ်အမ်ပန်မှာစစ်ကောင်စီခန့်အုပ်ချုပ်ရေးမှုတူလုံးကျန်ခံရတဲ့တဲ့ရင်ကိုရန်တိုင်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီလိုမတည်ငြိမ်တဲ့ပြိပခါတွေကြားမှာကလေးငယ်တွေပညာသင်ကြားခွင့်နှဲပါလာတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ကမ္ဘာနေရာအနှံ့ပြိပခါဖြစ်နေတဲ့ဒေသတွေကလူမှုအကာအကွယ်မဲ့နေတဲ့ကလေးငယ်တွေဟာလုပ်ငန်းဝင်တွေကိုပို့ပြီးတော့မှရော ောင်းတွေပိတ်ထားရပြီးကလေးငယ်တွေဟာလုပ်ငန်းခွင်တွေကိုပို့ပြီးတော့မှရောက်လာတယ်လို့အိုင်ယလိုမြန်မာဌာနကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံတွင်းဒီကလေးငယ်တွေရဲ့ရည်လာရေးအစီအစဉ်အတွက် ILO ကနေစီစဉ်ဆောင်ရွက်နေမှုဘလောက်ထိထိရောက်နိုင်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်
။နိုင်ငံရေးလုံခြုံရေးနဲ့ကာယယောဂအခြေအနေတွေကြောင့်ကျောင်းတွေပိတ်ထားပြီးတော့စီးပွားရေးအခက်အခဲတွေကြုံလာတဲ့အတွက်မြန်မာနိုင်ငံတွင်းကကလေးလှုပ်သားအခြေအနေကပိုပြီးတော့ဆိုးဝါးလာနေတယ်လို့ ILO မြန်မာဌာနကိုယ်စားလှယ် Mr. Dong Lin Di ကဒီ ILO ရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒါလိုမျိုးအနေနဲ့ကြုံနေရတဲ့ကလေးငယ်တွေအတွက်စွမ်းဆောင်ရည်မြင့်တင်ပေးနိုင်မှုနဲ့အချိန်မီစူပေါင်းတုံ့ပြန်အရေးယူဆောင်နိုင်ဖို့အရင်ကထက်ပိုပြီးတော့အရေးကြီးလာတယ်လို့လည်းပြောထားပါတယ်။ဒီအတွက်လည်းသက်ဆိုင်ရာလူမှုကူညီရေးအဖွဲ့တွေကတဆင့်မြန်မာကလေးလှုပ်သားတွေကိုအွန်လိုင်းလေ့လာရေးအစီအစဉ်တွေအခုဂျွန်လာထဲမှာစတင်နိုင်ဖို့ ILO မြန်မာရုံးကစီစဉ်နေပါတယ်။ဒီအစီအစဉ်ကိုတော့ရပ်ဖက်အဖွဲ့အစည်းတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့အလို့ရှင်အလို့သမားအဖွဲ့အစည်းတွေကတဆင့်အကောင့်ထည့်ဖို့ ILO အနေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့သိရပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်တွေ့အနေအထားအခြေအနေအရဒီအစီအစဉ်တွေကိုလက်တွေ့ဆောင်ရွက်နိုင်ပါမလားဆိုတာကိုကလေးတငယ်အခွင့်အရေးကာကွယ်ရေးဆောင်ရွက်နေသူတချို့ကတင်ပြရှိကြပါရယ်ပြည်တွင်းရပ်ဖက်အဖွဲ့အစည်းတွေမပြောနဲ့ ILO နိုင်ငံတကာအဖွဲ့အစည်းတွေတောင်မှပြည်တွင်းလုပ်ငန်းမှာလွတ်လပ်လပ်လုပ်နိုင်ဖို့အခက်အခဲရှိနေတယ်လို့ကလေးအခွင့်အရေးရှင်နေဦးနေလင်းအောင်က VOE ကိုပြောပါရယ
်ဘုန်းကြီးနေနေပြောရရင်တော့လက်ရှိအချိန်မှာတော့ကာကွယ်မှုကတော့ဒီလိုမျိုးကလေးတွေကိုကျွန်တော်တို့ကူးချင်လာတယ်ဆိုရင်ဟိုဆက်ဆက်ဆောင်ရွက်တယ်ဆိုမဲ့ဆက်ဆက်ဆောင်ရွက်လို့ကျန်နေဖွဲ့စည်းကူရံကတကယ်ချက်နေတော့တွေ့ရတယ်သူတို့ကိုယ်တိုင်ကဟိုဒီမိုရက်စပွန်ပေါ့လေအရင်ဆုံးပြန်ဆောင်ရွက်ပေးဖို့ကိုစူးစမ်းတဲ့ဟာတော့မှသူတို့ကိုယ်တိုင်တော့မနေဟိုလှုပ်ရှားနေတာကျွန်တော်တို့တွေ့တယ်ပေါ့နော်ဟိုချက်ချင်းတော်လိုက်ရခါမှချက်ချင်းဟိုကုညီဆောင်ရွက်ပေးဖို့ကတော်တော်လေးမလွယ်ဘူးဖြစ်နေဟိုစူးစမ်းရည်ကတော့ကျွန်တော်တို့တွေ့နေတယ်ဟုတ်
လက်ရှိတာဝန်ယူထားတဲ့ဌာနဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းစိတ်ရောအလုပ်ယုံသူတွေကကလေးလှုပ်သားကိစ္စတွေနဲ့ပတ်သက်လို့ရှင်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ရန်ကုန်တိုင်းကလေးတငယ်ခွေးရည်များဆိုင်ရာကော်မတီကဦးမြတ်တန်းက VOE ကိုပြောခဲ့ပါတယ
်။အချို့တလီဆိုရင်လာညာနာကဟိုမျက်ကွယ်ပြုလိုက်တာရှိတယ်။ဥပမာအချက်ချုပ်ဒီမှာအန်တာအိတ်ကြီးကိုပဲခွေးပြုလိုက်တာမျိုးတွေရှိတယ်။အဲ့ဒါကိုအလုံးလာညာနာကလေပါလုပ်ပြီးဖို့ခွေးပြုလိုက်ပြီးတိုင်အောင်လမ်းမှာပါလူမှုပုံလုံးကြီးတို့အလာရအလုံယုံနဲ့အလုံသမားစစ်စီဥပဒေစစ်စီကြီးတို့ကဝင်ပြီးတော့အဲ့ဒီကလေးတွေကိုဟိုအသက်တိုက်စစ်တာတို့ကပိုကက်တပတ်မှန်နေကျွန်တော်တို့အမြင်ဆိုတာအဲ့ဒါမျိုးလုပ်ဖို့ကိုအကန့်ဖြစ်နေတာများပါတယ
်ပြိပခဖြစ်နေတဲ့နေရာကကလေးတွေဆိုလို့ရှိရင်ပညာသင်နိုင်တဲ့အခွင့်အမ်းကပိုနေပြီးတော့အလုံလုံးနိုင်ရချေပိုများတယ်လို့အာယလူကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထုတ်ခဲ့တဲ့ဒီကလေးလှုပ်သားပပျောက်ရေးပစ္စမအကျင့်ညီလာခံမှာဖြန့်ချီတဲ့ ILO နဲ့ဒီ UNICEF ရဲ့အစီအစဉ်လာထဲမှာဆိုရင်2020အစပိုင်းမှာကမ္ဘာကလေးလှုပ်သားဥယျာဉ်ကတန်း160လောက်ရှိတယ်လို့ဆိုပါတယ်ဒါကကလေးဆယ်ဦးမှာတူဦးကကလေးလှုပ်သားဖြစ်နေတဲ့သဘောပါကပီးရောဆရာနာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်မှုကိုပါကြုံခဲ့ရတဲ့မြန်မာနိုင်ငံထဲမှာတော့အခုဂျွန်လအတွင်းမှာအခြေခံပညာဆင့်ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်မြန်မာစစ်ကောင်စီကတော့ကျောင်းလာသူကျောင်းလာတက်သူရန်ကုန်တို့အတော်များများရှိတယ်လို့ကြေညာနေပေမဲ့နိုင်ငံရေးနဲ့လူကြုံရေးအခြေအနေတွေအရကိုယ်ကလေးငယ်တွေအတွက်စိုးရင်ပူပန်နေကြတဲ့မိဘတွေလည်းရှိကြပါတယ်။အာဏာသိမ်းပြီးတဲ့နောက် CDM အာဏာဖိစိုင်းရေးလုပ်ထားကြတဲ့ဆရာဆရာမတွေကိုအေးမယူဘဲနဲ့ပြန်လက်ခံမယ်လို့စစ်ကောင်စီကလည်းညှိစင်လို့ကြေညာနေပါတယ်။ကျောင်းတွေမှာအထူးသဖြင့်နေကျောင်းတွေမှာဆရာဆရာမမလုံလောက်မှုတွေကြုံနေရတာကြောင့်လူဒေသခံတချို့ကပြောပါတယ်။
ဒီမှာပြီးအလဲပိုင်းစကိုင်းတိုင်းနဲ့တိုင်းနယ်မြေတချို့မှာတော့ကျောင်းတွေကိုပုံမှန်မဖွင့်နိုင်ပြပါဦးခင်ဗျာပြည်ပခါဖြစ်နေတဲ့ဒေသတွေထဲမှာရှိနေတဲ့ကလေးငယ်တွေလုပ်ငန်းခွင်တွေကိုပို့ပြီးတော့မှရောက်လာနေတဲ့အခြေအနေကိုတန်းညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကဘာသမုတ်တရားများနေမှာညဉ့်ညမ်းမှုတွေကြောင့်ရင်းနေတဲ့ဝါတွေထိခိုက်မှုမရှိစေရေးတိုက်တွန်းထားတဲ့အကြောင plastic ninja murija, yeni tatawari, tikai mumashi zebu, nanganagama jubani javare, nyamamale, yeni tatawari, muton kyakwe mugani kawenai mune, pinledian tikai muri, yonezebu, tanangalau, losani jarari, shibare, tijang yangungani, mimi and people at the lame out of japi bashin. ကျောင်းလမ်းရှိရတဲ့ကမ္ဘာသမုဒ္ဒရာများနေမှာမြန်မာအိုရှန်ပရောဂျက်ကဒုပင်လယ်ဒုအင်းဆိုတဲ့ကောင်းစဉ်နဲ့ပညာပေးကတန်တစ်ခုကိုထုတ်ပါတယ်ဒီကတော့ကအနော်ဝပင်လယ်ပြင်ကောက်ွယ်ကြီးရဲ့တန်ဖိုးကိုနားလည်စေဖို့ရည်ရွယ်တယ်လို့မြန်မာအိုရှန်ပရောဂျက်ကမှတ်တမ်းထားကြီးကပြောပါတယ်ဒီမှာရဲ့အမြင်ကတော့ဒီမှာဒီပုံမှာကဟိုဒီပင်လယ်ရောပင်လယ်ရဲ့အကောင်တွေကိုဘယ်လောက်ပြည့်စု
knowledge
ကတော့ဒီချစ်တာနည်းတယ်ပေါ့နော်ချစ်တာနည်းတော့ဒီ conservation အတွက်ပတ်ပြီးတော့ခဲမလောက်ကြဘူးပေါ့နော်လက်ရှိမှာမြန်မာ ocean project အနေနဲ့ငါးဖန်သမားတွေနဲ့ပတ်သက်တဲ့စစ်တမ်းကောက်တာမျိုးတွေလုပ်နေတယ်လို့ပြောပါတယ်ငါးဖန်သမားတွေအတွက်ပင်လယ်ပြင်မှာငါးဖန်ပိုက်တွေပျောက်တာမျိုးမဖြစ်အောင်နဲ့အမိုက်စွန့်ပြစ်မှုတွေနဲ့ပတ်သက်တဲ့ပညာပေးမှုတွေကိုလည်းလုပ်နေတယ်လို့မတ်တနာကိုကြီးလာ
ဒီနေ့မှာမိုက်တွေရှိတယ်ဆိုတာပင်လယ်ထဲမှာပြည့်စရာများရှိလေတွေတစ်ခါတစ်ခါတော့နှစ်လသုံးလကတို့ပင်နားမှာမှာပြည့်စရာရှိဆိုဒါမျိုးတွေဟိုနားလည်မှာဟိုထောက်ပံ့လို့လွယ်မှာပေါ့နော်အခုဆိုအမတို့ဒေနာမှာစောင့်ပြီးတော့ပိုက်တွေကောက်ရင်ကောက်မယ်ဒေနာမှာစောင့်ပြီးတော့ပစ္စည်းတွေသိမ်းပေးရင်ကောက်မယ်ဒါမျိုးတွေအမတို့နားလည်တော့ပိုစီစီးနေချင်ကြတော့ပိုထိရောက်တာပေါ့နော်မြန်မာပြည်သူတွေကပင်လ
ကြည့်ကြည့်မမရှိတာကြောင့်ပင်လယ်သမုဒ္ဒရာစောင့်ရှောက်ရေးနဲ့ပတ်သက်လို့အတိပိုလိုတယ်လို့မှတ်တမ်းတာကိုကြီးကပြောပါတယ်။မြန်မာပြည်မှာကပင်လယ်ကမ်းရိုးတန်းကိုမြေကိုပြီးတော့နေနေတဲ့ခွင့်ရနေတရားမျိုးနဲ့တိမ်းတန်းချီရှိတယ်ဒီမြန်မာပြည်ပင်လယ်ပြတ်သွားရဲ့အရင်ဆုံးထိခိုက်မှာပါတို့တို့ရဲ့ဆာဝန်ကြီးအရင်ထိခိုက်မှာပေါ့နော်တို့တို့တစ်ထေးတရားရရတဲ့ပတ်သက်ထုတ်ပြီးတော့တခ Revitalization, collective action for the ocean. World Asian Network, UNESCO, Taupamune, Jola Shiani Rama, the Modia Sanya, Pipina, Pivari, located Abare. Natal Shikune, Dizimala, Nayani Maro, Kula Tamaga, a trade in Yiraganga, Jola Shianigo, Kabat the Modia Nani, a Pitia went the Mapiga Pipare.
အလိမ္မာပြပြပေးကြတာဖြစ်ပါလေရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်ကြီးချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူန
One Click ဆလုတ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကိုကြောင်းလို့ရယူပါ။မင်္ဂလာညချမ်းပါတော်ရရှင်များရှင်
VOA American တန်ခါနေ 2022 ခုနှစ်ဇွန်လ9ရက်ကြာသပတေးညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ 9.1 kHz 9383ည 9.32 kHz 9383ည 9.51 kHz 9885 တို့ကနေ ဓာတ်ရိုက် ထုတ်လွှင့်ပေးနေတာ ဖြစ်ပါတယ်ရှင် ဒုတိယပိုင်း 나이ဝက်မှာတော့ အပတ်စဉ်ခန္ဓာတွေကို တင်ဆက်ပေးမှာပါ ကျမ်းမာရေးခန္ဓာနဲ့ တိုင်းရင်းဒေသက သတင်းလွှာမတိုင်ခင်မှာတော့ အရင်ဆုံးဦးအောင်ခင်ရဲ့ မြမရေးသုံးသက်ချက်ကို တင်ဆက်ပေးခြင်းပါတယ်
ကချင်နယ်ကြားစောင့်တက်ထိန်းချုပ်တက်ပန်ဝါဒေသမှာမြေရှားတပ်ထုရိုင်းတွေကိုတရုတ်ကုမ္ပဏီတွေကစိတ်ကြိုက်ထုတ်ယူနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်။ကချင်ပြည်နယ်အရှေ့မြောက်ဘက်ချီပွေမြို့နယ်ပန်ဝါဒေသကမြေရှားတပ်ထုရိုင်းတန်းချိန်
3/4 ဩဂုတ်လတည်တရုတ်ပြည်ကိုတင်ပို့ခဲ့ကြောင်းတရုတ်အကောက်ခွန်စီးရင်အရာသိရတယ်လို့လွန်ခဲ့တဲ့ဇန်နဝါရီလ18ရက်နေ့ထုတ်ကချင်ဝေ့စာဆောင်မှာဖော်ပြပါတယ်။အမေရိကန်ဒေါ်လာ3000တရာကျော်တန်ဖိုးရှိတာမို့မြန်မာအစိုးရပညာရေးအသုံးပြုရဲ့တဝက်ကျော်ဖြစ်နေပါတယ်။မြေရှားလုပ်ငန်းကရတဲ့အကျိုးအမြတ်ကိုတော့တရုတ်ကုမ္ပဏီတွေနဲ့စစ်ကောင်စီလက်အောက်ခံ ကချင်နယ်ကြားဆောင်တပ်တူကရယူပါတယ်။မြေရှားတပ်တူရင်းထုတ်ယူတဲ့လုပ်ငန်းတစ်ခုမှာအနည်းဆုံးအလုပ်သမား40လောက်လိုပါတယ်။ဒီထဲမှာတရုတ်က15ယောက်ရှိပြီးကျန်သူတွေဟာမြန်မာအလုပ်သမားတွေဖြစ်ပါတယ်။မြန်မာအလုပ်သမားတူအုပ်ကိုရွာငွေ6000ကျပ်ငွေ13လက်ပေးတာမို့မြေရှားတပ်တူလုပ်ငန်းမှာအလုပ်လုပ်ချင်သူတွေများပါတယ်။မြေရှားလုပ်ငန်းမှာအလုပ်လုပ်ချင်သူတွေဟာ
ချီပွေမြို့စစ်စေးရေးဂိတ်မှာစောင့်ကြရကြောင်းဇန်နဝါရီလ14ရက်နေ့ထုတ်ပြည်မော်နီတာစာဆောင်မှာဖော်ပြပါတယ်။ပန်ဝါကိုတွားကျင်သူများတဲ့အတွက်တပတ်မှာ140ချီပွေ၄မိုင်ဂိတ်ကတွားခွင့်ပြုပါတယ်။ရေရှားတပ်တူရိုင်းထုတ်ယူတဲ့နေရာဟာစကုံတရင်ချုပ်ကန်တဲ့ကချင်နယ်ကြားစောက်တပ်ရဲ့အထူးဒေသတစ်ဖြစ်ပါတယ်။ဆရာနာသိမိတဲ့နောက်ပိုင်းမှာရေရှားလုပ်ငန်းဟာအတားအဆီးမရှိတိုးပွားလာနေပါ ပထမဦးစွာတောရှင်းရပြီးအနက်ပေ30ကျော်အထိကျင်းတူရပါတယ်။နောက်ပိုင်းမှာတော့ကျင်းလေးကိုအက်ဆစ်နဲ့အခြားဓာတုဆေးရည်တွေလောင်းထည့်ပါတယ်။တက်ပြူပြီးထွက်လာတဲ့နို့နှစ်ရောင်ရည်ကိုပိုင်နဲ့ဆုပ်ယူပြီးမြေရှားရည်တူလောင်ကန်နဲ့ထည့်ပါတယ်။ရည်မစိတ်အောင်မိုးကဖြင့်ခင်းထားတဲ့တူလောင်ကန်မှာမြေရှားရည်အနေထိုင်တဲ့အခါအပေါ်ရန်ရေကြီးကိုပိုက်နဲ့ဆုပ်ထုတ်ပြီးအနယ်ကိုအချောက်ခံရပါတယ်။ချောက်သွားတဲ့အနယ်ဟာလေးလံတဲ့မြေရှားတက်တူရိုင်းဖြစ်ပါတယ
်။စခုံတရင်ခေါင်းဆောင်နဲ့ကချင်နယ်ကြားဆောင်တက်ချုပ်ကိုင်နဲ့ပေါင်းဝါဒေသမှာမြေရှားထုတ်မှုအများဆုံးဖြစ်ပါတယ်။2015လောက်ကစပြီးမြေရှားလုပ်ငန်းတိုးပွားလာတာမို့ခေါင်းကင်ယူဓုဓာတ်ပုံကိုကြည့်ရင်မြေရှားရေ3လောင်းကန်100လောက်တွေ့နိုင်တယ်လို့လုံးခဲ့တဲ့ဩဂုတ်လ3ရက်နေ့ထုတ် Frontier မြန်မာစာဆောင်မှာဖော်ပြပါတယ် KO ထိမ့်ချုပ်တဲ့မဲကြိုင်ရန်ဒေသမှာတော့မြေရှားရေတုံလောင်ကန်တွေရှိတဲ့နေရာ၄နေရာကိုသာတွေ့ရတယ်လို့ဖော်ပြပါတယ်မြေရှားတပ်တူရိုင်းကိုတရုတ်တွေစိတ်တန်းကြထုတ်ယူနေတာတင်ရှားပါတယ်အခုဆိုရင်ပန်းဝါမှာမြေရှားတူးဖော်ဖို့နေရာကုန်ကန်ကြီးဖြစ်လာတဲ့အတွက်ခြေဝေးနဲ့ဆော့လော်ပဲအထိမြေရှားလုတ်ကွက်တွေရောက်လာနိုင်လို့တဘောဝပဝင်းကျင်ပျက်စီးပြီးစိတ်ပြိုးရင်မလုံနိုင်ပါဘူးဒေသခံတွေကစိုးရိမ်နေကြပါတယ
်ပန်ဝါမြို့မှာကချင်နယ်ကြားစောက်တပ်ရဲ့ဌာနချုပ်အခြေစိုက်ပါတယ်မိခမြေကမ်းပေါ်မှာတည်ရှိတဲ့ခြေဖွေမြို့ကနေမိုင်40လောက်ကွာဝေးပါတယ်ဆောင်းရည်မှာနှင်းထူထပ်ပြီးရေခဲတဲ့ဒေသဖြစ်ပါတယ်ကချင်မျိုးနယ်စုဖြစ်တဲ့လာချိတ်လော်ဝငေါ့ချမ်းနဲ့လီစုအများဆုံးနေထိုင်တဲ့တောင်ပေါ်မြို့လေးဖြစ်ပါတယ်ယူနန်ပြည်နယ်ချေဖွေမြို့နယ်ဝိုင်းမော်မြို့နယ်တွေနဲ့ပန်ဝါဟာထိစပ်နေပါတယ်။နေကြားစောက်တပ်13931ဟာချေဖွေမြို့အရှိဘက်ဝေါ်ချုံးဒေသဖိမော်ကျေးရွာအနီးမှာစခန်းချပါတယ်။ပန်ဝါဒေသလှပြည်ကျေးရွာအနီးမှာ13932နေကြားစောက်တပ်ရှိပြီးချေဖွေမြို့နယ်ကံပိုက်တီဒေသကံခွန်းကျေးရွာအနီးမှာတပ်အမှတ်
ติดตรงนี้ตรงนี้ต้องใช้สายไปเลยสกุลเดียร์เนี่ยตู้มีตาจูเวนี่ที่ท้องเนี่ยตัดดูด้วยหลงงานดีกว่าเบยิ่งชาติตัดดูหลงงานก็เลวจีอุทาบาร์เลยหลงงานเนี่ยต้องใช้งานในการเดียวกี่มาเจ้าก็เสนอสัตย์จริงจริงต้องใช้งานกระเป๋าสีวายมาเบยิ่งชาติตัดดูละอัลลงเอี่ยปาลาเลยเมลูเขาสั่งยืดเดินเชื่อเป็นก็เปลี่ยวบาร์เลยอากูรอเข้มมีเสตตรงเนี่ยยังต้องพิสิทธิ์ทุลุยามา มีชาติตัดดูฮะมาไปมาพิจารณาคุยเอาละบาร์เลยแต่เว้ยมีชาติตัดดูยังทุลุยามาแต่ว่าไปวิ่งเปลี่ยนสีเดียดด้วยนั่นเท่ากับเสียบีลุนเนี่ยด้วยมาเที่ยวโซยากาสีกันนิลันวิ่งเต็มใจละบาร์เลยเที่ยวไหนงานยังสีปีเนี่ยตะคุลงมามีชาติตัดดูลงงานจังพี่โบราณเลยเยี่ยมเยี่ยมยามุกุตั้งเสียงลงยินโดราซามบ้างงานเราไงอะจะคงจะเลยเมลู เที่ยวสุยากะขมามาเลยเสกังสีอาณาเมตมีในเท่าเนี่ยมาคือชิปีเนี่ยก็มีชาติตัดตุ้งจริงต้องร้องงานเราอยู่กูติดตัวเนี่ยลูกเที่ยวอากาศคนเสียมาตัวยาจังเมื่อไรเลี้ยนไอ้ทุกเอเชียไทมส์มามันนี่ก็พบยาบาลเลยเที่ยวปีกูติดตัวเนี่ยมีชาติตัดตุ้งอากาศคนมาดามมามีว่าปีก็ติดตัวเนี่ยประมาณนั้นก็คนเสียยากันนู้นอ่ะมีอาสุบ้ามาเลเซียก็สักคนนี้ยากันนู้นเวียดนามก็ง่ายยากันนู้นติดตัวมาเลย
ก็ว่าทุกลูกมาลีเซียกันนู้นอ่ะมีมาปีก็พี่ปีเมย์แต่ว่าป่าวิ่งจีนพี่สิเดตั้งแต่กูไม่ได้ไหนเดียวจังเต็มพี่อะไรอย่างนี้ครับเนี่ยก็เช่นในจ้าสังเกตเห็นชุดเด็กเป็นว่าดีตามมามีชาติทุกอย่างนี่กูเดียวกูมีก็ใส่ใจทุกอย่างนี่เลยเจ้าอู่อังคิงอ่ะมีมาเยี่ยงตรงเด็กชะมัดเต็มสบายเกล้าพี่บาร์เลยสิ แต่ยินดีต่างกันเรื่องว่ามันต่างกันมาเราเป็นสิ่งจำใหม่ขนาดกูเต็มสบายจำมาเลยที่เรื่องแบบนี้จำใหม่ขนาดมาเราแมงกี้พ็อกซ์ยักษ์เจ้าโยกาจังกูเปรียบเทียบอะไรยินงงเราแอฟริกามาเป็นตัวอย่างเลยสิเดียวยักษ์เจ้าโยกาฮะกูยินงงอ่ะมันพิเคบุเรนั่งยันชูมาสาบีโรเปียนในลานีบาบีนับวิโรเอริโปตัวเดียวตัวเล็กที่พี่เนี่ยมันมีอะไรรู้จำใหม่เป็นยังไงก็สบายเลยแต่เป็นแม่ดีโยกาเยกูสามุนเนี่ยเปลี่ยนทางมุกาตีบีโรมาสีเดียร์จังส่วนใหญ่เรา Jaimu Kusa Yoga Tuku, Tata Ziyatako, Kowiming and Minyan Bi Titrin Baye Jamai Kana Martin Satabare.
Okay, Tata Ziyatakna, Sanurti, Monkey Fox Lokore, Yau Chow Yoga, Yodia, Kusa Muri, Tatolia, Nangelagama, Sila, Nitama. ဒီအခုနောက်ဆုံးမှာပေါ့နော်ဘယ်လောက်ရှိဆိုရင်အနေအထားရှိပြီးတော့မြန်မာနိုင်ငံအတွက်ရောဘယ်လိုဆိုရင်ရမှုအနေအထားရှိလဲဆိုတာကိုအဓိကဆွေးနွေးမှာဆိုတော့အရေးကြီးဆုံးဆိုရင်ကြာရေးဘာကနေစရလဲဆင်ပြကြမယ်ဒီ
monkeypox ဆိုတော့တော့ဆိုပြီးတော့တတ်မှတ်တဲ့ဒီဇီးစ်တစ်ခုပါဆိုတော့ဒီယောဂါကဘယ်လောက်ရှာကြရလဲရှိနေပြီလဲဆိုတော့လေကျွန်တော်တို့လည်းအမှန်တကယ်ဆိုရင်တော့အေးချာကြီးတော့မသိဘူးရဒါပေမဲ့အဓိကသိလိုက်တဲ့အပိုင်းကတော့1960ကျော်ပါဝင်ခြင်းတဲ့သူပါတယ်ဆိုတော့သူကနေစသတိထားမိတာနေစပြီး80ကျော်မှာသူတို့စပြီးတော့ဒီဟာကဒီ
smallpox ဆိုပြီးတော့တွေ့တယ်မြန်မာလူစင်းတော့ကြောက်ယောဂါပါဆရာနော်ကြောက်ယောဂါပေါ့နော်မြောက်တည်ထဲမှာဖြစ်နေတဲ့ကြောက်ယောဂါပေါ့လေဆိုတော့တကယ်တော့သူကမြောက်တည်ထဲမှာတော့ဖြစ်ခြင်းဖြစ်နေပါတယ်ကျွန်တော်တို့ကဒီမြောက်တည်သွားကြည့်နေမှာမဟုတ်တာလေဆိုတော့ဒီလိုအခုလေးတွေပေါက်မယ်ရေကြီးမှုလေးတွေပေါက်မယ်ပြီးတော့လို့ရှိရင်ပေါက်သွားမယ်ပြီးကောင်းသွားကြတယ်ဆိုတော့ဒင်မှာပဲသူကတွေ့ရတာလ
ဒါမှမဟုတ်လို့ရှင်ပြိဿန်လူတွေကိုကြိုက်လိုက်တယ်ဒါမှမဟုတ်လို့ရှင်ကုတ်လိုက်တယ်ဟောဒါမှမဟုတ်လို့ရှင်ပြိဿန်ကဒီလိုကိုယ်ပေါ်မှာအခုတွေပေါက်ပြီးအခုတွေကနေအရေးကြီးတွေထွက်နေတယ်အဲ့အရေးကြီးတွေကလူတွေရဲ့အသုံးဆောင်ပစ္စည်းတွေဖြစ်တဲ့အိယာတို့မွေရခင်တို့ဘာအုံစွတ်တို့ဒီလိုမျိုးပေါ်မှာလာပြီးတော့ထားပါတော့ဒီမြောက်ကလာပြီးတော့စော့တယ်ပဲဖြစ်ဖြစ်လာပြီးတော့အိတ်နေတာပဲဖြစ်ဖြစ်အဲ့ဒီဟာကိုကသွားပြန်ပြီးတော့ ကိုယ်ပေါ်မှာပြန်ပြီးတော့သုံးလိုက်မိတဲ့အခါမျိုးမှာဖြစ်ဖြစ်ပေါ့နော်ဒါကိုကျွန်တော်တို့ခေါ်ရဲဆို contaminated fomites ဆိုသုံးတာပေါ့လေဆိုတော့အဲ့လိုဟာမျိုးတွေရမှာတစ်ဆင့်ကျွန်တော်တို့လူတွေကိုကူးလာတာပါအဲ့ဒီတော့ဒီယောဂါကိုကျွန်တော်တို့ကလုံငယ်တဲ့နှစ်ပေါင်းကျော်များစွာတည်းကတွေးခဲ့ပြီမြင်တယ်တတိဒေချာကြီးအရေးတကြီးတော့မကြောက်ဘူးပေါ့လေဘာဖြစ်လို့လဲဆိုတော့လူကနေတစ်ဆင့်သူကူးခြင်းဆိုတာအရန်ကိုနေတယ်လို့သတ်မှတ်ထားတာပေါ့
ဟုတ်ကဲ့ဆရာအစာပိုင်းအခုတို့ဒီတိရစ္ဆာန်ကကူးစက်ပြီမယ်နောက်ပိုင်းမှာလူလူချင်းကူးစက်နိုင်တာမျိုးရော
ချို့လူတွေကကျွန်တော်မေးတယ်ဒီကိုရိုနာဗိုင်းရပ်စ်ဖြစ်တုန်းကလည်းဒီလိုပဲပြောခဲ့ကြတယ်မဟုတ်ဘူးလားဟုတ်ပါတယ်အဲဒီဆက်ဆက်ချင်းတုန်းကမာရင်းစွာသော information တခုကဒီ wet market မှာရှိတဲ့ animal တွေကိုသွားစားတယ်လူတွေမှာပဲဖြစ်ပါတယ်ဆိုပြီးတော့ theory တခုကိုထုတ်ခဲ့တာမှန်ပါတယ်ဒါပေမဲ့အဲဒီ theory မှားပါတယ်ဆိုတဲ့ဟာကိုလာပိုင်းရက်ပိုင်းအတွင်းမှာစက်တိုက် case ရပြလာရှိပါတယ်ဒါပေမဲ့ဒီယောဂါကိုရိုနာနဲ့မတူတဲ့အပိုင်းကအခုမှဖြစ်တဲ့ယောဂါမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း450လောက်ထဲကတည်နေတဲ့ယောဂါတစ်ခုပါနောက်တစ်ခုကလူကနေလူကူးခြင်းကအစပိုင်းမှာမရှိသလောက်တော့ရှားတယ်ဒါပေမဲ့လေအခုလက်ရှိ monkey pox ဖြစ်နေတဲ့လူပေါ့လက်မှာလီရှင်တွေလက်မှာအရေကြီးကူးတွေရှိတယ်အရေကြီးကူးတွေကပေါက်တယ်အဲ့လူသွားပြီးတော့ထိလိုက်ရင်ကူးနိုင်တာဆိုတော့ဒါတော့ကူးနိုင်တာပေါ့လေဒါပေမဲ့သူဒီဓာတ်ရိုက်ထိဆွေးမှုမရှိဘဲနဲ့တော့အခုပါဘူးနောက်တစ်ခုကအကြောက်အဆုံးဖြစ်တဲ့ကိုရိုနာနဲ့ကွာခြားတဲ့ဆက်ကလေတွေကနေဒီဆက်တော့လုံးဝမကူပါဘူးကိုရိုနာကတော့ဒီဖလူပေါ့နော်ဒီယာဒီတုပ်ကွေးတော့လေတွေကနေဒီဆက်ကူးတာဆိုတော့ဒါတွေနဲ့တော့အရင်ကရှားပါတယ်ဆိုတော့ဒီယောဂါကအသစ်ယောဂါပုံတဲ့အတွက်ကြောင့်ငွေတွေကတော့ကျွန်တော်နားလည်ပြီးတာပါတကယ်လက်တွေ့ရတော့ကျွန်တော်တွေ့ခဲ့တာတော့အာဖရိကမှာသွားပြီးတော့လူတွေနဲ့ဒီသရိုက်ဆန်တွေနဲ့ထွေးထွေးမှုတွေရှိတယ်ပြန်လာတယ်အဲ့ချင်းကြတော့ဒီယောဂါဒီလိုမျိုးလေးဖြစ်လာတဲ့ case တွေရှိတာပေါ့နော်ဆိုတော့ဒါကြောင့်မို့ monkey pox ကအရင်တော့Central Africa လိုပါမျိုးကောင်ဂိုတို့ Nigeria ဒီလိုနိုင်ငံတွေမသွားခဲ့ဘူးဆိုရင်မရှိသလောက်ရှားတယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီနောက်ဆုံး America ပါဝင်ပေါ့နော်ဥရောပနိုင်ငံတချို့မှာစတွေ့လာတာအတွက်ရော
အခုလက်ရှိမှာ US မှာလည်း case တွေရှိပါတယ်ဒါပေမဲ့ second အထင်ပါတယ် England မှာတော့တွေ့လိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့ဒီလူတွေကိုပြန်ပြီးတော့သူတို့စီစစ်လိုက်တဲ့အခါမှာတချို့သောလူတို့လူတိုင်းတော့မဟုတ်ပါဘူးဒီ US မှာရှိတဲ့ Massachusetts မှာဖြစ်တဲ့ case ကဆိုလို့ရှိရင်တော့သူကဒီ Africa မှာပြန်လာတယ်ဒူနီသူစွာပဲ England မှာဖြစ်တဲ့ case တွေမှာလည်း Africa ကနေအဆင့်ပြန်လာတယ်ဆိုပြီးတော့ပြောတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဒါကြောင့်မို့ခြုံပြီးပြောရလို့ရှိရင်တော့ကြောက်စရာကောင်းတဲ့ယောဂါတခုတော့မဟုတ်ပါဘူးဒါပေမဲ့လည်းခုလက်ရှိ case လေးတွေနေနေလေးညားလာတယ်ပေါ့လေအတူတူအင်္ဂလန်မှာဆိုလို့ရှိရင်ဒီနိုင်ဂျီးရီးယားပြန်လာတဲ့လူသူ့နဲ့အတူတူတော်တော် 6 case တွေ့ရတယ်ပေါ့နော်အဲ့ဒီတစ်ပတ်အတွင်းမှာဆိုတော့ဒီလူကလည်းစစ်စားလူမျိုးကူးသွားတယ်လို့သူကတော့သတ်မှတ်ချက်ပေးတယ်ပေါ့လေဆိုတော့အဲ့ဒီအတွက်ကြောင့်သူတို့ကနေနေတော့ concern ဖြစ်ပါတယ် US မှာတော့နောက်ထပ်တွေ့ရှိတော့ case ကသူတို့ blood test ကိုထောက်လိုက်တဲ့အခါမှာဒီလိုမျိုး virus ပို blood test မှာ exposure ရှိတယ်ဆိုတော့တွေ့ပါတယ်သူတို့မှာ lesion တော့မရှိပါဘူးဆိုတော့so far ကျွန်တော်တွေ့တဲ့နေရာမှာတော့တယောက်မှတော့အသက်ဆုံးရှုံးမှုဆိုတော့မရှိသေးပါဘူး။ဒါကြောင့်လည်းဆိုဒီယောဂါတွေကတော့သူတို့ကသုံးတာတော့ case fatality rate လို့သုံးတာပေါ့လေ။သူက400ခိုင်သုံးနေ400ခိုင်အောက်ပါဝင်ချက်တော့ရှိတယ်လို့သုံးတာပေါ့လေ။ small pox ဆိုလို့ပြောရကြောက်ကြီးယောဂါကတော့30ရာခိုင်သုံးတော့အထိရှိတာပေါ့။ chicken pox ဆိုတဲ့ရေကြောက်လူယောဂါကတော့40-30ကြားတဲ့လောက်တော့ရှိတာပေါ့။ဒါကြောင့်မလို့ရေကြောက်ဆိုတာလေပုံမှန်နေမှာတော်တော်များများတွေ့ပြီးနေကြတာပဲလေ။ကျွန်တော်လည်းဖြစ်ပြပါတယ်ငယ်ငယ်တုန်းကပေါ့နော်။ဒါမဲ့ဒီနိုင်ငံမှာတော့ကြီးကြောက်ဆိုတော့တော်တော်လေးတော့ရှားတယ်ပေါ့ဆိုဒီနိုင်ငံမှာတော့ vaccine ရှိတဲ့အတွက်ကြောင
့်ဟုတ်ကဲ့ဆရာကြီးအဲ့တော့လက်ရှိအနေအထားမှာတော့ဒီပူဆက်မှုနှုန်းရောပြင်းထန်မှုအနေအထားကရောတိတိတသာစိုးရင်ရတဲ့အနေအထားမရှိသေးဘူးလို့တော့ရေဘူးရချုပ်ပြောလို့ရတာပေါ့ဆရာနော
်ဟုတ်ပါတယ်တကယ်လည်းမရှိသေးတဲ့အနေအထားရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ CDC ကတိတိတသာကိုသူတို့ပြောထားပါတယ်တိတိတသာကြီးကို guideline ထွက်လာတယ်မေးလာတယ်ပါဒီတစ်ကောက်ကတော့တော်တော်လေး up to date ဖြစ်တယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီ monkey pox စီအရန်ကို very mild ပါယောဂလက္ခဏာမပြင်းမထန်တဲ့ယောဂမျိုးပါ self limiting သူဟာသူဘာစေးမှမတုံ့ပြန်တဲ့ပျောက်တဲ့ယောဂပါ
ဟုတ်ကဲ့ကျေးဇူးများကြီးပါဆရာ
မ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာရိကတော့ ကရင်ပြည်နယ်မြောက်ရီမြို့နယ်မှာစစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်နေကြာဆောင်တပ်နဲ့စစ်ကောင်စီတပ်တို့ကသွားရောက်တွေ့ဆုံပြောဆိုခဲ့ပါတယ်။ကယားကရင်ပြည်နယ်မိုးပြင်းမြို့တိုက်ပွဲအတွင်းမှာတော့အမျိုးသမီးနှစ်ယောက်ထိမှန်သေဆုံးပြီးတော့နှစ်ယောက်ထပ်မင်းထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့စစ်ကောင်စီအဖွဲ့နဲ့ဝါပြည်တွေ့စီညီညွတ်ရေးပါတီ UWSP နှစ်ဖက်ကြားတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားမှာပါ။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုက်မုံးတဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြဝရီမြို့တောင်ဖက်မှာတင်းရှောင်နေတဲ့စစ်ရှောင်တွေနေရာပြန်နိုင်ရေးအတွက် နေချာဆောင်တပ်PGF အထွေထွေအတွင်းရေးမှုပုံမှုကြီးစောချစ်တူဦးဆောင်ပြီးDKBA နဲ့စစ်ကောင်စီတပ်တို့ကစွန်လ9ရက်နေ့ကဖလူကြီးရွာမှာဒေသခံစစ်ရှောင်တွေနဲ့တွားရောက်တွေ့ဆုံနေပါတယ်။စစ်ရှောင်တွေကိုနေရာပြန်လာခိုင်းပြီးစိုက်ပျိုးရေးလုပ်ငန်းတွေပြန်လုပ်ဖို့နဲ့စတင်ကြောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီတပ် PGFနဲ့DKBA တို့ကတွဲဆောင်ပွဲမှာတိုက်တွန်းပြောဆိုတာရှိပေမဲ့လည်းကျေးရွာတွေထက်မှစစ်တပ်တွေပြန်မရုတ်သိမ်းမချင်းရွာပြမနေရဘူးလို့လည်းစစ်ဆောင်တွေကတင်ပြတာရှိပါတယ်။လက်ရှိအချိန်မှာအဲ့ဒီဒေသကဖလူလီဖလူကြီးမင်းလက်ပံမဲထော်တလေးနဲ့ပဟိကလော်ရွာတွေကဒေသခံတွေပြန်လာလို့ရတဲ့အနေအထားမှာရှိနေပြီးလေးကီကော်နဲ့ထိမဲဝါခီရွာတွေကတော့နှစ်ဖက်တန်းရှိနေသေးတာကြောင့်ထိတွေ့မှုဖြစ်နိုင်တဲ
ကျွန်တော်ကတော့ဒီမှာနာရေးကျွန်တော်ထောက်ပံ့မှုနဲ့ကျွန်တော်ရဲ့အမေကတော့ဒီမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဂရင်းနီဒေတာခံကကော်ရေးပူးပေါင်းတပ်ဖွဲ့တို့ရှမ်းပြည်တောင်ပိုင်းမိုးပြင်းမြို့အထွတ်ညောင်ဝိုင်းရပ်ကွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးနေရောင်ထိမှန်တေဆုံးပြီးနေရောင်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေတာခံတွေကပြောပါတယ်။စွန်လခုနှစ်ရ
ကိုရအခြေခံပညာကျောင်းသားတွေအရေးအတွက်များစွာပြောင်းရွှေ့လာကြတဲ့အတွက်ရခင်နှစ်ထက်ကျောင်းသားဦးရေ၂ဆပူတိုးလာပြီးစာတင်ကြဆောင်နားနေဆောင်နဲ့စားတောက်ရေးအပါအဝင်နေရာမလုံလောက်မှုပြဿနာဖြစ်ပေါ်နေပါတယ်။ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်အတွင်းမွန်ပြတက်ပါတီထိန်းချုပ်နယ်မြေရှိဝင်းကပန်းမော်အမျိုးသားအထက်တန်းကျောင်းမှာဒေသခံကျောင်းသားတွေတမကရေးတံပြူစရက်မှုတုံကော့ကရိတ်နဲ့ကြိုက်မယောက Madu Yinune and Din Jiwane, Yi Jong Jadida, Ni Sazaka Atatan Jong Male, Jongna Uyi Bumum Yabja Lare Dwe, Nia Tanki Keke Shini Delu Tiavare, M and E Sile Alma Atatan Lun, Posten Jong Ne, Muamuda Atatan Jong Tia Lise Niba, Jongna Uyi Natang Kane, Dinaye Winter Shia Winchin Shivare.
Rokandiga Muladan Jong Ta Jong to Dongden Jogu, Kobika Gwese Satin Tobe Nibi Pitello, Bine Jama Yetanaga Tiavare.
အခုထိုးပေးနေတဲ့ဆေးကတရုတ်နိုင်ငံထုတ်စီနိုဖာမ်အမျိုးအစားဖြစ်ပြီးအသက်9နှစ်ကနေ12နှစ်ကျောင်းသူကျောင်းသား1000ကျော်ကိုအခုရက်ပိုင်းတွင်စတင်ထိုးပေးနေပြီးနောက်ထပ်လည်းကျောင်းသားကျောင်းသူ3600ကျော်ကိုထပ်ထိုးပေးသွားမှာဖြစ်တယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ်အခုထိုးပေးနေတဲ့ဆေးအမျိုးအစားကိုအသက်9နှစ်အထက်ကလေးတွေကိုထိုးပေးနိုင်တယ်လို့မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကဲမှုဌာန FDA ကခွင့်ပြုထားတာဖြစ်ပါတယ်အလားတူမြန်မာနိုင်ငံထုတ်မြန်တို့ဖာမ်ကာကွယ်ဆေးအမျိုးအစားကိုလည်းရခိုင်ပြည်ကအသက်15နှစ်နဲ့18နှစ်ကျောင်းသားကျောင်းသူ4900ကျော်ကိုထိုးပေးထားပြီးဖြစ်တယ်လို့သိရပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းမှာဂျေးလက်ဒေသခံရွာသားတွေကနေတအိမ်ကိုစံတပြီငွေကျပ်3000နဲ့တတားတစ်အတွက်တရွာကို20ဦးလူဦးရေစရင်ပေးပို့ပေးဖို့ပအိုးမျိုးနာဖွဲ့ချုပ် PNO ကပြောဆိုလိုက်ပါတယ်မေလလေကလေးကကောက်ခံလာတာဖြစ်ပြီးဇွန်လကုန်မှာစီဆိုင်ဟိုပုံးပင်လောင်မြို့နယ်ထဲကစစ်ဆိုခံရရွာတွေအလုံးစီရင်အပြီးပေးပို့ဖို့လဲထပ်မံစစ်ဆိုထားတယ်လို့စီဆိုင်ဒေသခံရွာသားတွေကပြောပါတယ်ကိုပြစ်ကြောင့်နဲ့ဆက်အနာသိမ်းမှုကြောင့်စီးပွားရေးကျဆင်းမှုတန်ခံနေရတဲ့ရွာသားတွေဖို့ငွေကြေးနဲ့စံတွေကောက်ခံမှုတွေကိုလျှော့ပေါ့ပေးဖို့နဲ့မိသားစုဝန်ရဖြည့်ရှင်းနိုင်ရေးတတတဲ့ကောက်ခံမှုတွေလျှော့ပေါ့ကင်းလို့ပေးဖို့ဒေသခံတွေတောင်းဆိုပေမဲ့မရခဲ့ဘူးလို့လည်းစီဆိုင်ဒေသခံတွေကပြောပါတယ်တတတဲ့ကောက်မဲ့ဆင့်ဆိုမှုကြောင့်ဒေသတွင်းနေလူငယ်တွေဟာတခြားဒေသကိုတင်းဆောင်ပြီးဝန်ရည်အတွက်အလွတ်လွတ်ကြတာလည်းအများပြားရှိနေပြီလို့သိရပါတယ
်အခုတော့သတင်းတော်လေးကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီအဖွဲ့နဲ့ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP တို့အကြားနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေမှာကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်သတ်မှတ်ပေးဖို့ဝါဘက်ကတောင်းဆိုထားပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကစူးစီးတင်ဆက်ပေးထားပါတယ
်စစ်ကောင်စီပေးမယ်ဆိုတဲ့ဝါပီနယ်မှာလက်ရှိဝါမျိုးသားတွေရရှိထားတဲ့အခွင့်အရေးထက်ကိုများစွာနှိမ့်ချနိုင်တယ်လို့ရခိုင်နိုင်ငံရေးသမားတူဖြစ်သူဦးဖေတန်းကပြောပါတယ်
ဆိုတော့ဒီအစီအစဉ်ရပေးမဲ့ပြည်နယ်ဆိုတဲ့အဆင့်အတန်းကအခုဘွားတွေရထားတဲ့အခွင့်အရေးတွေအများကြီးနှိမ့်ချမှာဖြစ်ပါတယ်အဲဆိုတော့သူတို့အခုရထားတဲ့ဟာလားကိုစာပေကိုငွေတန်းကအခုဟိုဒီဌာနဆိုင်ရာတွေပေါ့အကုန်လုံးသူ့အောက်မှာရှိပြီးတော့နောက်ဆုံးလက်နဲ့တောင်မှထုတ်နိုင်တဲ့အခြေအနေမျိုးကိုပိုင်တတ်မလို့အင်အားကြီးတွေတတ်မလို့သူထူထောင်ထားနိုင်တဲ့အခြေအနေမျိုးဟိုဒါကတော့ဒီဖက်အစီအစဉ်ရခွင့်ပြုမဲ့ Federal ထဲမှာ Federal Smith မှာဒီလောက်ထိအဆင့်ကြီးနေမရနိုင်ဘူးပေါ့
နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံခြားရေးရာကလွယ်ပြီးဝပီသွေးစည်းညွန့်ညင်းရေးတတ်မတော် UWSA ကိုကိုပိုင်အောက်ချုပ်ခွေရပြည်내တတ်မှတ်ပေးဖို့တောင်းဆိုတာကိုမူအဖြစ်သဘောတူတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဆောင်မင်းထွန်းကဇွန်လ3ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ
ကျွန်တော်တို့အနေနဲ့ကဒီဝကိစ္စနဲ့ပတ်သက်လာပြီးရင်မူဝါဒအဖြစ်ကကျွန်တော်တို့ကတောင်းဆိုတဲ့ဟာပေါ့နော်ခုလိုပုံစံမျိုးဓာတ်ဆက်မြင့်တဲ့ပုံစံမျိုးပေါ့နော်ပေးနိုင်ဖို့အတွက်ရေဘူဝမူဝါဒအပြင်ကရှိပြီးဖြစ်ပါတယ်အဲအဲ့တကူလည်းမဟုတ်ပါဘူးကြံတဲ့ပြည်နယ်နဲ့တိုင်းနယ်မှာလည်းကြံတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာလည်းယခုထက်ပုံမူပြီးကြဆောင်ရွက်ခွင့်ပေါ့နော်ဆောင်ရွက်ခွင့်ပြဆိုင်ခွင့်တွေကိုပေးဖို့အတွက်မူဝါဒအပြင်ကျွန်တော်တို့ဒါသဘောတူညီပြီးဖြစ်ပါတယ
်လက်ရှိမှာ UWSA ဝတ်တပ်ဖွဲ့ဟာပန်းခါမျိုးကိုဌာနချုပ်မျိုးတော်အဖြစ်တတ်မှတ်လို့တရားရေးပညာရေးအုပ်ချုပ်ရေးအခွန်ဌာနလုံးချောင်ရေးဌာနပါဝင်ဌာနဆိုင်ရာတွေကိုဖွဲ့စည်းထားရှိပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအရရှမ်းပြည်နယ်ရှိဟိုပန်းမိုင်းမော်ပန်းဝိုင်နှစ်ဖန်းမက်မန်းနဲ့ပန်းခါမြို့နယ်6ခုကိုခရိုင်နှစ်ခုဖွဲ့ပြီးဝကိုပိုင်အောက်ချုပ်ခွေရဒေသအဖြစ်သတ်မှတ်ပေးထားပါတယ
်ဆက်ပြီးတော့ဂရီနီစစ်ဘေးရှောင်တွေစားနပ်ရိက္ခာပြက်လက်မှုတွေရှိလာနိုင်ပြီးအငတ်ဘေးနဲ့ရင်ဆိုင်ရနိုင်တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကကူညီပေးကြဖို့ဂရီနီလူမှုအသင်းအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ပေးပါမယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကဂရီနီစစ်ဘေးရှောင်တွေရင်ဆိုင်ကြုံတွေ့လာနိုင်ရတဲ့အစာရေစာငတ်မှုခေါင်းပေါင်းမှုပြဿနာကိုအမြန်ဆုံးမကူညီပေးနိုင်ရင်စစ်ဘေးရှောင်တိတ်ဆုံးမှုတွေပိုပြီးတော့များလာနိုင်တယ်လို့ဂရီနီလူအခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာကိုပညာကပြောပါတယ်
ကျွန်တော်တို့ခုလေအချိန်ကြီးဟိုအငတ်ပြီးအချိန်ကြီးဒီပထမပြီးအသွေးလေးအာကျွန်တော်တို့ကဆောင်ရည်အချိန်ကြီးတည်ဆုံးနိုင်တယ်အဲ့ဒီဟာကိုကျွန်တော်မကူညီနိုင်ဘူးဆိုတော့ကျွန်တော်တို့ကတော့ရတာကနိုင်ငံကဖွဲ့စည်းစည်းစည်းယူတာဖြစ်စေဒါကျွန်တော်တို့ဒီနေလူတွေနဲ့ကရဲ့အတက်စုစိန်
ဟိုတင်ဆောင်မှုကိုကျွန်တော်လက်တွေ့ခဲ့တယ်ဟောရတဲ့ဒီလာကိုအာဆီယံမျိုးရောက်တဲ့အခါကျတော့အဲ့ဒီပြည်နာမျိုးပဲကျွန်တော်တို့အဲ့ဒီပြည်နာမျိုးပဲကျွန်တော်ပြောကျွန်တော်တို့တော့ဆောင်ထုတ်တာလို့မိလာ30ရင်းနေတော့ကလုတ်ခဲ့တဲ့ကရားဂရီနီပြည်နယ်ဂရီနီဒေတာရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်အသေးတည်င်းစာရှင်းလင်းပွဲမှာဂရီနီလူမှုအသင်းဖွဲ့တွေကတောင်းဆိုလိုက်ကြတာဖြစ်
Baga, the Tatina Lumuri, a Puezi Re, Lumukuni, a Puezi, ING Urene, a Mudan Soya, and Ugia Ludajin Sana Tau Tayine, Bianier Saya, Seaman, Camp Quay, Winjitana Ruga, Guni, Bambu Muri, Shini Jabi Mele, a Guni Riyaji Luni, Dedelo, Jiba Guni Gezei, Sessa Sangyamu, a Puez Greeniga, Pioi Sokun Shidu, Mote Maga, Piovari. ဒီအခုညအနေအထားလို့အားရပါတော့အများတော်ကဒီကိုယ်ရည်ဖြစ်စီတော်ရည်လူတွေရဲ့တောတောင်ထဲဟိုရောက်သွားတဲ့လူတွေပေါ့နော်အကြီးအကျယ်ပုံပုံပြန်နေတဲ့လူကသူတို့တော်တဲ့ခက်ခဲရှိပါတယ်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ဂရင်းနီဒေတာအတွက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ねစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့စစ်ဘေးရှောင်လူဦးရေ
苦涩比的人真臭过哪些在呀妈妈生给人比年面里面当盘马对象里的是小女人也比那一对内家上端的是高级大多个排路机员嘛对他看是小女人的端呀对手表述开比妹但没有定力的对是小女人的你也变不所以你家吧的 ကရားပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်နီဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့မိုးပြင်းမြို့ညောင်ဝိုင်းရပ်ကွက်အနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးအမျိုးသမီးနှစ်ယောက်ထိမှန်သေဆုံးပြီးနှစ်ယောက်ထပ်မံနယ်လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
တိုင်းရင်းသတင်းနောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တောက်ချမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို မြန်မာနိုင်ငံအတွက်အာဆီယံကလူသားချင်းစာနာတဲ့အကူအညီတွေပေးတဲ့အဖွဲ့တွေမှာနိုင်ငံတကာကြက်ချင်းဒီအဖွဲ့ICRC ကိုလည်းထည့်တင်တယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကပြောကြားလိုက်ပါတယ်။မလေးရှားမှာ ICRC လုပ်ငန်းတွေအနည်း50ကြီးထိမှန်ပြောတဲ့မိန့်ခွန်းနဲ့မှာမလေးရှားနိုင်ငံသားရေးဝန်ကြီးကခုလိုပြောခဲ့တဲ့အကြောင်းကိုမလေးမေးလ်သတင်းကဖော်ပြပါတယ်။တဘာဝဘေး
Shangri-La Dialogue Swinuweri Ma, Myanmar Nangan Ye Achein Ni Chang Swin Nit Mae Athu Season Par Le Lo Le Nangan Jae Win Ji Sai Phu Tin Ga Pyo Ba Le Myanmar Nangan Che Set Pho Nilan Sha Yi Soe Kaung Sin Ne Selin Ni Ja Yin Pyu Lo Mae Athu Swinuwe Ma Malaysia Nangan Jae Win Ji American Nangan Jae Thana Achan Pe Derek Shu Le Lo Pa Wei Swin Nit Ja Mae Apin Myanmar Nangan Sa Ya Kula Tamaka Athu Taman Dr. Nolin Heza Ga Le ASEAN Bon Tabor Tu Ni Chen 5 Ye Akaung The Pho Yi Kaisa Re Pa Wei Swin Nit Mae Lo Pyo Ba Le Shin ထိုင်းနိုင်ငံမှာတော့ဆေးချောက်ရောင်းဝယ်အသုံးပြုနေမှုတွေကိုလျှော့ပေါ့ပေးလိုက်ပါပြီဆေးချောက်ကိုဆေးဝါအဖြစ်နဲ့တရားဝင်စိုက်ပျိုးသုံးဆွဲခွင့်ပေးလိုက်တာပါဒါပေမဲ့အခုခွင့်ပြုချက်ကဆေးဝါအဖြစ်အသုံးဖို့ဖြစ်ပြီးတော့လူသွားလာများတဲ့နေရာတွေမှာအပြော့တောက်သုံးခွင့်မရှိဘူးလို့ထိုင်းအစိုးရကတတိပေးထားပါတယ်ကျူးလွန်တဲ့သူတွေကိုထောင်ဒဏ်3လကနေတန်ငွေဘတ်2000ကျပ်ထိချမှတ်နိုင်တယ်လ
ကျွန်တော်တို့ရဲ့အခြေအနေပွဲဖွင့်ဝင်မှာကမ္ဘာ့စင်ကောင်မှုတွေကိုဒေတာတွေမိဖက်နိုင်ငံတွေနဲ့အတူဖြည့်ရှင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကခရီးပြုခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေရဲ့အနာဂတ်အတွက်ဒီမိုကရေစီလိုအပ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ကမ္ဘာ့နောက်ဆက်မှာရှိတဲ့အမေရိကတိုက်နိုင်ငံတွေကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်လို့ဖို့အတွက
ဒီနေ့ဒီပြဿနာဒီအသွေးလေးအချင်းချင်းတွေကိုအငှက်ပေးအချင်းချင်းတွေဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသွေးလေးဒီပြဿနာဒီအသ
ကျွန်တော်ကိုရနေကြတာပြင်းနေညရဲ့သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာတွေကတော့ National Kaline PJ Elliot တို့ဖြစ်ပါတယ်ကျွန်မကဆုမမှာရှင်VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်နေရှင်လန်းချမ်းမြေကြပါစီရှင်
This program has come to you from the Voice of America, Washington.